ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်းအမတ်ကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူဖို့ကုလသမဂ္ဂကဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်စီစီရေးကော်မတီမှမြန်မာနိုင်ငံဘက်ကကိုယ်စားပြုဖို့ကိုယ်စားလှယ်နှစ်ဦးလျှောက်ထားခဲ့တဲ့အတွက်ဘယ်သူကိုရွေးချယ်ရမယ်ဆိုတာစဉ်းစားဆုံးဖြတ်နိုင်ရေးရွှေ့ဆိုင်းထားဖို့ကော်မတီဥက္ကဋ္ဌကဆုံးဖြတ်ချက်မူကြမ်းကိုချခဲ့ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းကိုဒီဇင်ဘာလ6ရက်နေ့ကကျင်းပခဲ့တဲ့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့48ကြိမ်မြောက်မျက်နှာစုံညီအစည်းအဝေးမှာမဲမခွဲပဲအများသဘောနဲ့အတည်ပြုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့တန်မတ်ကြီးဦးကျော်မိုးထွန်းကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အစိုးရကိုယ်စားလှယ်ပြစ်ဆက်တဲ့ရည်တည်ခဲ့တာပါစစ်ကောင်စီဘက်ကတော့တန်မတ်ကြီးဦးကျော်မိုးထွန်းကိုတရားမဝင်ဘူးလို့ပြောဆိုထားပြီးစစ်ကောင်စီကိုစားပြုကိုသူကိုကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ပြစ်ခတ်နိုင်ရေးစူးစမ်းခဲ့ပါတယ်ကုလသမဂ္ဂရဲ့ကားရဲ့ကိုယ်စားလှယ်စီစီကော်မတီတွေကနိုင်ငံတွေကအဆိုပြုတဲ့ကိုယ်စားလှယ်တွေကိုအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးတွေကိုတနေ့တစ်ခါစီစစ်အတည်ပြုပါတယ်မြန်မာနိုင်ငံကိုယ်စားပြုအဆိုပြုသူ2ယောက်ဖြစ်နေတာမို့ရွေးချယ်ဖို့ပထမဦးဆုံးချက်ကိုရွှေ့ဆိုင်ပြီးအရင်ကတည်းကတာဝန်ယူနေတဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုဆက်လက်တာဝန်ပေးတာပါ